အခုလိုဒီခုခံတွန်းလှန်စစ်စတင်ပြီလို့ NUG ကကြေညာပြီးတော့မကြခင်မှာပဲနိုင်ငံအနှံ့ငါမျိုးရွာတွေမှာတော့စစ်ကောင်စီတပ်တွေကလုံခြုံရေးတွေကိုတိုးမြင့်လာပါတယ်။လမ်းသွားလမ်းလာပြည်သူတွေကိုတားဆီးစစ်ဆေးတာမျိုးအဝင်အထွက်တွေမှာစောင့်ပြီးစစ်ဆေးတာတွေကိုလုပ်နေတာပါ။ဒီလိုနိုင်ငံတော်ဝန်လုံခြုံရေးပို့ပြီးတော့တင်းကျပ်လာနေတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်။
ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကပြည်သူလူထုရဲ့ခုခံတော်လှန်ရေးဖြစ်တယ်လို့ပြောပြီးဆရာနာရှင်စနစ်ကိုခုခံတွန်းလှန်စစ်စတင်နေပြီလို့ဒီကနေ့စက်တင်ဘာလ9ရက်နေ့မှာကြေညာပြီးမြန်မာတနိုင်ငံလုံးကိုအချိန်အကန့်အသတ်မရှိအရေးပေါ်အခြေအနေထုတ်ပြန်လိုက်ပါတယ်။အဲ့ဒီလိုထုတ်ပြန်ကြေညာခဲ့ပြီးတဲ့နောက်မှာရန်ကုန်မြို့အပါအဝင်မြို့တွေမှာစစ်ကောင်စီတပ်တွေကလုံခြုံရေးအင်အားတွေတိုးမြင့်ပြီးတော့အစ်စ်အစဲတွေကိုလည်းတင်းတင်းကြပ်ကြပ်လှုပ်ဆောင်နေပါတယ်။ခုခံတွန်းလှန်စစ်စတင်နေပြီလို့ NUG ရဲ့ကြေညာချက်အပေါ်မှာပြည်သူတွေအစိုးရမလွန်ကြဖို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကလုံခြုံရေးအတွက်အာမခံပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပါတယ
်ပြည်သူလူထုရဲ့လုံခြုံရေးတည်ငြိမ်ရေးချမ်းရေးအတွက်တမတော်နဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ဝင်လုံခြုံရေးတပ်ဖွဲ့ဝင်အားလုံးကဒါအာမခံပါတယ်အာမခံပါတယ်လှုပ်ဆောင်နိုင်ရလဲရှိတယ်လှုပ်လဲလှုပ်ဆောင်လေရှိတယ်
မစိုးရင်ကြဖို့တိုက်တွန်းတဲ့တစ်ချိန်တည်းမှာပဲစစ်ကောင်စီတပ်တွေကစစ်ဆေးတင်းကျပ်မှုတွေကိုပိုတိုးလုပ်နေပါတယ်။ရန်ကုန်မှာဆိုရင်လမ်းသွားလမ်းလာလူငယ်တွေကိုပိုဦးစားပေးပြီးတော့စစ်ဆေးတာတွေလုပ်နေတယ်လို့ရန်ကုန်ဆန္ဒပြပွဲတွေကိုဦးဆောင်နေသူတဦးကပြောပါတယ်
။တချို့လမ်းမတွေမှာအနက်ဒီနေတော်တို့ထောက်ပြီးတော့အလင်းကိုစစ်တာမျိုးတွေပြင်လဲတီဖွင့်စစ်တယ်အဲ့လိုမျိုးစစ်ဆေးရတာအများကြီးပဲ။လူငယ်မင်းနဲ့အကုန်လုံးခေါ်စစ်တပ်ပုံနဲ့မျိုးရှိရတယ်အဲ့လို
မန္တလေးမြို့မှာလည်းစစ်တပ်အင်အားတိတိတသားတိုးမြင့်ပြီးတော့လုံခြုံရေးအရွက်ဝတ်တွေနဲ့ပါအသင့်အနေထားနဲ့ရှိနေကြတယ်လို့မန္တလေးတပိတ်အင်အားစုကကိုသူရအောင်က VOA ကိုပြောပါတယ်
ကျွန်တော်အရွက်ဝတ်တွေနဲ့အဆောင်ကြီးနေလမ်းမပေါ်တွေမှာလည်းရှိတယ်ပေါ့စတန်ဘိုင်းနေသားတွေနဲ့ကျွန်တော်ကလက်ရှိပေါ့တွေ့နေရတယ်ခင်ဗျ
စကိုင်းတိုင်းကလေးမြို့မှာလည်းစစ်ကောင်စီတပ်တွေကမြို့ရင်းမှာကင်းလှည့်သွားလာနေသလိုအရွက်ဝတ်နဲ့စစ်သားတွေကမြို့ဝင်မြို့ထွက်နေရာတွေကိုပိုဦးစားပေးစစ်ဆေးနေတယ်လို့ကလေးဒေသခံတဦးက VOA ကိုပြောပါတ
ယ်မြို့ဝင်မြို့ထွက်တွေလာတို့တွေစစ်မှန်နေလဲနောက်ပြီးတော့မြို့ထဲမှာဒါရွက်ဝတ်နဲ့လက်နဲ့တိုင်နေလဲနေရာတွေမျိုးပေါ့
မော်လမြိုင်မြို့ပတ်မှာတော့အရင်ရက်တွေကလုံခြုံရေးရင်တန်းနဲ့ကင်းလှည့်တာမျိုးတွေရှိပေမဲ့ဒီကနေ့မှာတော့စစ်ကောင်စီတပ်သားတွေကအရက်ဝတ်တွေနဲ့လက်နက်ကင်ပြီးအင်စီးကားတွေနဲ့လှည့်ပတ်နေတာကိုတွေ့ရတယ်လို့မော်လမြိုင်ဒေသခံတဦးကပြောပါတယ
်။ဒီနေ့ကရက်ဝတ်တွေနဲ့အင်စီးကားတွေနဲ့ဆဲတာတော့ပဲတွေ့တယ
်။ NUG ယာယီတမရဒူဝါလာရှိလာရဲ့စီရေးပြိပခအခြေအနေနဲ့ပတ်သက်လို့အရေးပေါ်ကြေညာချက်မှာတော့ပြည်သူအုံကြွမှုကိုကျေးလက်မျိုးပြနဲ့နိုင်ငံတဝန်းလုံးမှာတပြိုင်နက်တည်းလှုပ်ဆောင်ကြရမယ်လို့တိုက်တွန်းထားပါတယ်။မန္တလေးမြို့ကဆရာနာရှင်စနစ်ကိုစန့်ကျင်နေတဲ့တပိတ်အင်အားစုတွေအနေနဲ့တပ်နိုင်တဲ့ဘက်ကနေပုံစံမျိုးစုံနဲ့ပူးပေါင်းပါဝင်တွန်းလှန်သွားမှာဖြစ်တယ်လို့အခုလိုပြောပါရယ်
။လက်နက်ကင်တွန်းလှန်မှကျွန်တော်တို့တွန်းလှန်ရေးလုပ်တာမဟုတ်ဘူးနော်။ကျွန်တော်တို့အခြားကိစ္စတွေအခြားနီးပေါင်းစုံပေါ့နီးနာပေါင်းစုံရှိရပါဗျာနော်။စီပြန်လှုပ်ရှားမှုမြေပြင်တပိတ်လှုပ်ရှားမှုပေါ့နော်။တရင်အချက်လက်တွေပေါ့အဲ့လိုစူးစမ်းပေးတဲ့အရာအဆက်အရာပေါ့ဗျာ။အဲ့လိုမျိုးတွေနဲ့ကျွန်တော်တို့ပူးပေါင်းပါဝင်ဆောင်ရွက်ဖို့အတွက်ကျွန်တော်တို့အဆုံးဖြတ်ချက်ချထားပါတယ
်ခုခေတော်လိုင်းရေးစတင်ပြီလို့ကြေညာတဲ့အတွက်စစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်နေတဲ့ခြားကပဲမန္တလေးကလေးဒဝဲမုံရရင်းမပင်နဲ့စလင်းကြီးကကျေးရွာတွေစုပေါင်းထားတဲ့တပိတ်စစ်ကြောင်းတွေကတက်ကိုချိန်မဲ့မိမများတန်နိုင်ခြားကလက်ထောင်ထားဆိုတဲ့ကြွေးကြော်တန်းတွေနဲ့အမျိုးသမီးတွေစုဝေးချီတက်ဆန္ဒပြခဲ့ကြပါတယ်ရှင်